စကိုခုနှစ်ဘင်္ဂလားဒေ့ရှ်ဆိုင်ရာစွမ်းသမဂ္ဂတုံ့ပြန်ဆောင်ရည်ပူးတဲ့စီစဉ်အရအမေရိကန်ဒေါ်လာတန်ပေါင်း60ကိုလူသားချင်းစာနာမှုဆိုင်ရာထောက်ပံ့မှုမှကူညီမယ်ဆိုပြီးတော့အမေရိကန်ကဆွစ်ဇာလန်နိုင်ငံချင်းပါမျိုးကတည်းကပြီးတော့ဖေဖော်ဝါရီ15ရက်နေ့တုန်းကကြေညာခဲ့ပါတယ်။ဒီငွေကြေးထောက်ပံ့မှုဟာမြန်မာနိုင်ငံကနေစုလိုက်ပြုံးလိုက်ထွက်ပြေးလာတဲ့လူဝင်ကြောင့်မှုဆိုင်အမျိုးသမီးတွေနဲ့ကလေးငယ်တွေအများစုအပါအဝင်ဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ဒုက္ခသည်ပေါင်း9ဒိန်းကျော်ရဲ့အရေးပေါ်လိုအပ်ချက်တွေနဲ့အင်ရှင်ဘင်္ဂလားဒေ့ရှ်အဖွဲ့အစည်းတွေရဲ့တက်ဆိုင်လိုအပ်ချက်တွေမှာကူညီတော်မှာဖြစ်ပါတယ်။ရခိုင်ပြည်ပိုင်းမှာမြန်မာစစ်တပ်ရဲ့လုံခြုံရေးတပ်တွေနှိမ်နေရှိလင်းမှုတွေအတွင်းထွက်ပြေးကြတဲ့ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်က2019ခုနှစ်ထဲကလက်ခံပေးထားတာပါ။မင်းကင်ကဩဂတ်စ2019ခုနှစ်မှာအကြမ်းဖက်မှုတွေဖြစ်ခဲ့တာအမေရိကန်ဒေါ်လာ449ဒံနီးပါးကိုထောက်ပံ့ခဲ့ပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကအချက်တဲတွေမှာလူသားချင်းစာနာမှုအကူအညီတွေကိုအဓိကတန်ဖိုးနေတဲ့နိုင်ငံဖြစ်ဥဆောင်နေပြီးတော့တခြားနိုင်ငံတွေကိုလည်းဒီလိုလူသားချင်းစာနာမှုအကူအညီတွေကိုပေးဖို့တိုက်တွန်းထားပါတယ်။အထင်းကျရှိကြောင်းခံရတဲ့သူတွေဘေးကင်းလုံခြုံပြီးတော့ဘုံတိတ်ခါရှိရှိပြလာနိုင်ဖို့ခွင့်ပြုပေးတဲ့အခြေအနေတွေကိုဖန်တီးပေးဖို့မြန်မာနိုင်ငံကိုဆက်လက်တောင်းဆိုနေတယ်ဆိုပြီးတော့လည်းကြီးညာချက်ထုတ်ပြန်ထားပါတယ်။